မင်္ဂလာပါရှင်ဖခင်များနေ့ရောက်လာပြန်ပါပြီเนาะနှစ်တစ်နှစ်ရဲ့ဇွန်လတတိယတနင်္ဂနွေဟာကမ္ဘာပေါ်ကဖခင်တွေရဲ့ကြီးမားတဲ့မေတ္တာကိုဂုဏ်ပြုသတ်မှတ်တဲ့ဖခင်များနေ့မလို့ဒီနေ့ဒီရက်ရောက်ပြီဆိုရင်သားသမီးတွေကဖခင်စီဆက်သွယ်ပြီးတော့အမတ်တရားဂါရဝပြုတတ်ကြပါတယ်ဖခင်မရှိတဲ့သူတွေကလည်းဖခင်ရဲ့ယေရှုကိုဒီလိုနေ့ရက်မျိုးမှာအထူးအောက်မေတ္တရားတန်တာတတ်ကြတာပါเนา
ะတော်ရဲ့တရေကောင်းကဖေးပါชาชามาดูวัดตะนาอยู่ตรงที่มีมือคลีเตียวใจอธิกิเนะตโน
พะเพเพท้าตั้วเกราจาเกบามิคือยีลาเดตราชินก็รออู้ตู่ตู่ซื่อเดตราชินဖြစ်ပါเองจโนพะเพเพนามเออู้วินจ่อวะเด
อภิจโนอภิโกตริยาเดအဖေချစ်ဆုံးသားကြီးတယောက်အနေနဲ့အဖေထားတော်ခဲ့တဲ့လွန်ခဲ့တဲ့နှစ်30လောက်ကအချင်းကိုတာခုတက်ကြည့်သတိရမိရဲ့အဖေကျွန်တော်တို့နဲ့လမ်းခွဲတဲ့နေ့မှာအဖေပြောခဲ့တဲ့ငါသားကြီးလာလို့ရှိရင်နားလည်လာလိမ့်မယ်ဆိုတဲ့စကားကိုတာခုချင်းထိပြန်ကြားအောင်ဆဲသတိရဆဲပါအဖေအခုဆိုရင်တားရဲ့ဘဝရစီကြောင်းထဲမှာစုံစမ်းကူးခတ်ရင်းနဲ့မိသားစုတစ်ခုပန်ဆိုင်ခဲ့လို့အဖေရဲ့မိအကြီးအောင်မှအိမ်အောင်ကျသွားခဲ့ပြီအဖေကျွန်တော်ချစ်ဆုံးအဖေတယောက်တက်ရှိထင်ရှားရှိသေးလို့ရှိရင်ကျွန်တော်စီပြန်လာခဲ့ပြီပါကျွန်တော်နဲ့ကျွန်တော်မိသားစုအဖေတက်ရှိထင်ရှားပြန်လာမယ့်ရက်ကိုမျှော်လင့်ချက်နဲ့စောင့်နေပါတယ်ဖေ
။အဖေများနေ့အတွက်အဖေအတွက်ချမ်းမြေ့စေကြောင်းပြောပေးစေခြင်းပါတယ်လို့ရေးလာတဲ့သောရရှင်ကတော့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ကဇော်ဝင်းကျော်ဖြစ်ပါတယ်။ Human ဆိုတဲ့သောရရှင်ကလည်းအဖေဦးထန်ကီလိန်ခေါ်မိုးလင်းကိုပြောခြင်းပါတယ်။တမီးတို့မိသားစုပေါ်မှာအမြဲတမ်းချစ်ခင်လန့်ပြပေးတဲ့ချစ်ဖေဖေကိုအရန်ချစ်ပါတယ်။အဖေကြီးအသက်ရှည်ပါစေပျော်ရွှင်ပါစေလို့ဆုတောင်းပါတယ်တဲ့။ဤတဲဖြူဆိုတဲ့သောရရှင်ညီမငယ်ကတော့ဖေဖေကိုချစ်ပါတယ်လို့ဗဇက်ကတခါမှမပြောဘူးတဲ့အတွက်တောင်းပန်ချင်ပါတယ်တဲ့။ကျမဟောက်တောင်းပူပါဆိုတဲ့သောရရှင်ကတော့သခိုင်းထိုင်ထက်ပိုင်းကလေးမျိုးနဲ့ကြံဆက်ကုံကြီးရွာမှာနေထိုင်တဲ့အဖေဥပြက်တော်ကိုနောက်နေ့ပေါင်းများစွာကျမ်းမာချမ်းသာပါစေအလုံးများအဆင်ပြေပါစေလို့ဆုမွန်ကောင်းပေးပို့လိုက်ပါတယ်ရှင်။ဆိုပါဆိုပြစကိုင်းတကဆာရေးလာတဲ့တော်ရရှင်ကလည်းခဏနေမှနေတဲ့အဖေအတွက်တချင်းလေးတောင်းစီလိုပါတဲ့ကိုလေးပြူတီဆိုထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါတယ်ကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနာစင်ဖို့ပါတဲ့ကျွန်တော်နာမည်ဂျေးစ်ပါလို့ရေးလာတဲ့တော်ရရှင်ကတော့ကရားပြည်နယ်ဖရူဆိုမြို့နယ်ခောပရာကျေးရွာကဖေဖေဥပါစကွဲလေအတွက်ပါတဲ့ကျွန်တော်ထိုင်းမှာအလုပ်သွားလို့ရင်းနဲ့ဖေဖေနဲ့ဝေးနေရပါတယ်ဒါမဲ့လည်းဖေဖေရေတာအဝေးတနေရာကနေဖေဖေကိုဆုတောင်းပေးပါမယ်ဖေဖေနေကောင်းချမ်းသာပြီးတော့လူရင်းဆန္ဒတွေပြေဝပါစေကျေးဇူးလွန်ကြီးမားလှတဲ့ဖေဖေရဲ့မေတ္တာတရားနဲ့ကရုဏာတရားတို့ကိုတားပြတော့မှမေ့ပြဖို့ရှိမယ်မဟုတ်ပါဘူးချစ်တော်ဖေဖေရေတဲ့အဝေးရောက်သမီးခင်ဆန်းလင်းကတော့ Good morning မှာ view ရေစင်ကူကနေအမြဲတမ်းအားပေးနေပါတယ်အဝေးကနေအဖေကိုကြောက်ချင်လို့ပါကာရောကပြုချင်ပါတယ်တဲ့ဖေဖေဥငွေလင်းကြပါတယ်နော်ပြချင်းပြင်းတွေကသောရရှင်ဖြစ်တဲ့တားဖြစ်သူဦးတူခေါင်ကတော့အဖေဖြစ်တဲ့ဦးကောဘရန်ရှောင်းအတွက်အဖေများနေ့မှာအဖေကိုအရင်ချစ်ကြောင်ပြောပေးပါဗီယိုရေးတဲ့ဟုတ်ကဲ့လေးလိုင်းကနေတင်ပြလိုက်ပါရဦးတူခေါင်ရေဖောင်းငယ်မရှိတော့တဲ့သားသမီးတွေကတော့ဒီနေ့ဒီရက်ရောက်ပြီဆိုရင်မရှိတော့တဲ့အဖေတွေကိုမှန်းဆတန်တာပြီးတော့လမ်းဆွတ်မြေရေးဝဲကြရတာပါကျွန်တော်နာမည်မောင်တုံညပါကျွန်တော်အဖေဥပဝင်းမှာဆက်ပြီးရေးလာတဲ့သောရရှင်ကတော့ဖေဖေကောင်းရာသူကြီးရောက်နေမယ်လို့ယုံကြည်ပါတယ်တဲ့
ကျွန်တော်အသက်56 66စက္ကန့်ဒီ3နှစ်လောက်ပဲအဖေနဲ့အတူလက်ပုံးစရီးနေခဲ့ရပါတယ်အဲ့ဒီ3နှစ်တွင်မှာအဖေကကျွန်တော်ကိုဘာသာရေးအသိတွေပေးခဲ့တယ်ဘာသာရေးတွေလုပ်စေခဲ့တယ်ဒါကြောင့်မလို့ကျွန်တော်လူဘဝမှာလူသားပိသားစွာလူချင်းဝင်တဲ့အညီနေနိုင်ခဲ့လို့စိတ်ချမ်းသာစွာနေရပါတယ်အခုကျွန်တော်အဖေမရှိတော့ပါဘူးကျွန်တော်အဖေကျေးဇူးတွေအမြဲအောင်းမိပြီးတော့ညာတိုင်းအဖေကိုရှစ်ခိုးအိတ်တယ်လို့ပဲအဖေအတွက်လည်းကုသိုလ်တွေပြုလုပ်နေပါတယ်အဖေကောင်းရာသူကြီးရောက်မယ်လို့ယုံကြည်နေပါတယ်
စကိုင်းတိုင်းမင်းကြီးမြို့နယ်တောင်တွင်းဒေသမြို့မခုံသာရွာကအဝေးရောက်ကြုံမိုးနိုင်ခေါ်မူမူကတော့သူလဲသူ့အဖေမရှိတော့ပါဘူးဆိုပြီးတော့ဒီလိုစိတ်မကောင်းစရာစာလေးရေးလာပါတယ
်ပထမဦးဆုံးအဖေကိုကျေးဇူးတင်တယ်လို့ပြောပြစီကျွန်တော်ကဖေဖေကိုကျေးဇူးတင်စကားပြောနေပေမဲ့ဖေဖေကတော့သားကိုနှုတ်မဆက်ပဲဒေါကကြီးတွေကနေထွက်သွားတာ16နှစ်တိတိရှိနေပါပြီဖေဖေရဲ့ကျေးဇူးတွေကြောင့်ရောင်စုံမီးတွေထိန်ထိန်လင်းနေတဲ့မြို့ပြကြီးရဲ့အလယ်မှာရပ်တည်နိုင်ပါပြီအခုလိုရာသီမှာဆိုရင်ဖေဖေကြိုက်တတ်တဲ့ညစ်ပလောဟင်းပဲရီဘွားကျော်ရှောက်ရည်နဲ့ငပိဖြော်လေးစားရတိုင်းဖေဖေကိုသတိရမိပါတယ်ဖေဖေရဲ့စကိုင်းတိုင်းတောင်တွင်းကြီးမြို့မရွာကအကိုကြီးတောက်ထွန်းအမခင်တန်းစိန်နဲ့အမကြီးခင်တန်းနုတို့ကိုစားဒီလောကကြီးထဲမှာခြေချခွင့်ရလို့ဖေဖေကိုကျေးဇူးတင်ပါတယ်လို့သားပြောလိုက်ပြစီဗျာ
သားဖြစ်သူမောင်နိုင်ကတော့ကျွန်တော်နေ့တိုင်းသတိရပြီတရက်မှမမေ့ပါဘူးအဖေတယောက်အနေနဲ့အနှွေးထွေးဆုံးမေတ္တာတွေပေးခဲ့တဲ့အဖေကိုသတိရရင်နဲ့အဖေဖြစ်စေခြင်းရဲ့ဆန္ဒတွေဖြည့်ဆည်းနိုင်ဖို့ကြိုးစားရင်းနဲ့အဖေလိုဖခင်မျိုးဖြစ်အောင်ကြိုးစားနေပါတယ်ဆိုပြီးတော့တားဖြစ်တဲ့မောင်နိုင်တမလွန်ကအဖေစီကိုတိုင်တယ်ပြီးတော့ပြောလာပါတယ် I miss you daddy ဆိုပြီးတော့သူ့ဖေဖေကိုတန်းတာပြီးတော့စာရေးလာတဲ့ညီမကတော့တမိကြီးခင်ခင်လန်ဖြစ်ပါတယ
်ဖေးရေအခုချိန်မှာဖေးကြီးစီကတမိကြီးနေကောင်းလားဆိုတဲ့အတန်းကြားဝင်ရချင်ပါတယ်ဘဝမှာတေခွဲတွေနဲ့ဆုံးရှုံးမှုတွေနဲ့မမြဲခြင်းသင်္ခါရနဲ့ထိတ်တိုက်မကြာခဏတွေ့ရပေမဲ့ဖခင်ကိုဆုံးရှုံးရတဲ့ဒုက္ခကတော့အပူလောင်ဆုံးပါပဲအဖေစိတ်မပူပါနဲ့နော်အမေကိုတမီးတို့ညီမနဲ့ဆက်ပြီးတော့စောင့်ရှောက်ပါမယ်အဖေကြီးရောက်လေရာဘုံဘဝမှာအေးချမ်းပါစေနောက်ဘဝမှာပြန်ဆုံဝင်ရမယ်ဆိုရင်လည်းအဖေကြီးကိုဖခင်တယောက်အနေနဲ့အနီးကပ်ပြည့်စုံစောင့်ရှောက်နိုင်တဲ့တမီးကြီးဖြစ်ပါရစေ I miss you dad
နောက်ထပ်တော်ရရှင်စကိုင်းတိုင်းကနေနယ်ကတော်ရရှင်ကိုမြင့်မော်ဆိုကတော့အဖေနဲ့မှတချင်းတောင်းချင်လို့ပါကိုလေးပြူတည်ဆိုထားတဲ့အဖေဆိုတဲ့တချင်းလေးထုတ်လွှင့်ပေးစီခြင်းပါတယ်လွန်ခဲ့တဲ့9နှစ်ကကွယ်လွန်ခဲ့တဲ့အဖေအတွက်အလွမ်းပြေနားဆင်မှုပါဝိုင်းတော်သားရဲ့အားလုံးကျမ်းမာချမ်းသာလိုရာဆန္ဒပြည့်ကြပါစေတဲ့ဂျေဇုတင်ပါတယ်ရှင်ပဲခူးတိုင်းတဲကုန်းမြို့နယ်အင်းမော်ငင်အုပ်စုအင်းမော်ကြီးရွာကဖေဖေဦးကံမြင့်တွေတားသမီးတွေကတော့ဖေဖေကျမ်းမာပါစေအသက်ရှင်အနာကင်းပါစေအရန်လဲချစ်ပါတယ်ဆိုပြီးတော့မေတ္တာတည်းလက်ဆောင်ပါလာပါတယ်ရှင်တားသမီးတွေကငင်းကမိခင်တွေကကြွေးမွေးတုတ်တင်ပြုစုတတ်တယ်လို့ဖခင်တွေကတော့သူတို့ရဲ့ဥဆောင်မှုနဲ့ကလေးငယ်ကိုဘွားကြီးတဲ့ကိုဆွဲခေါ်ပေးတတ်ကြသူတွေဖြစ်ပါရဲ့နော်ဒါကြောင့်ဖေဖေယေရှုမမေ့ပါလို့တားသမီးတွေကပြောတတ်ကြတာပါဆိုင်နဲ့တက်အောင်ဆိုတဲ့တော်ရရှင်ကတော့ဖေဖေဖြစ်တဲ့ဥမြင့်အောင်အတွက်ဖခင်ကိုဂါရဝပြုခြင်းပါတယ်ဆိုပြီးရေးလာပါတယ
်။ဆဆချင်းနေနဲ့အဖေအသက်ရှည်ကျန်းမာပါစေလို့ဆုတောင်းပေးပါစေ။အဖေသားကိုဟိုးငငယ်ကဘိုက်ပေါ်တင်ထားခဲ့တာအဖေဘိုက်ပေါ်မှာအိတ်ခဲစားခဲ့တာတွေအဖေကျွန်တော်ကိုကြွေးမွေးခဲ့ရတဲ့ကျေးဇူးဒါလုံးဝမမေ့ပါဘူး။ကျွန်တော်တနေ့အဖေကိုကျေးဇူးပြန်ဆက်ပါပါ။အဖေနာမှာဘယ်သူမှမရှိတော့ရင်တော့မှအဖေဘေးနာမှာကျွန်တော်ရှိနေမှာပါ။အဖေကိုသိတ်ချစ်ပါတယ်။
ကျန်ကုန်ပြည်ဆန်းကြောင်းမြို့နယ်မှာနေထိုင်တဲ့ကိုအောင်ပြေဖြူကတော
့ဘဝတခြားလုံးလိုလေတယ်မရှိဖြည့်စည်ဆတ်လျှောက်သင်ကြားလမ်းညွှန်ပေးခဲ့တဲ့ချစ်ဖေဖေဦးမောင်တောင်းဘဝတခြားလုံးမှာချစ်တဲ့ချစ်စနီးတာသမီမြင်းမြများနဲ့အသက်ထက်ဆုံးပျော်ရှင်စွာနေထိုင်သွားနိုင်ပါစေယောဂကပေးကင်းဝေးချမ်းသာပါစေလို့ကျေးဇူးတင်ဆုတောင်းပေးလိုက်ရပါတယ
်တမလွန်ဘဝရောက်နေပြီဖြစ်တဲ့ဖေဖေကိုကတိပြုလာတဲ့တာသမီတွေကတယောက်ကတော့နေပြည်တော်ကဖေဖေချစ်တဲ့တောင်းငယ်ကိုဘင်းသားဖြစ်ပါတယ
်။ဘာရင်လည်းမှာတော့ဖေဖေကထာဝရဆင်သန်နေမှာပါ။ဖေဖေမရှိတော့တဲ့နောက်ပိုင်းမှာဒါအရင်ကထက်ဖေဖေမေတ္တာကိုပိုပြီးနားလည်ခဲ့တယ်လို့ဒါနောင်တာကြီးမားစွာရခဲ့ပါတယ်ဖေဖေ။ဒါအရင်ကထက်လည်းအလုပ်ကျိုးစားတယ်ဖေဖေ။မိမိကိုလည်းဒါအရင်ကထက်ပိုပြီးကူးဆိုင်ပါတယ်။ဖေဖေကောင်းငယ်ဘုံဘဝမှာစိတ်ဖြောင်းဖြောင်းနဲ့သာနေပါ။ဒါအကုန်ဆင်ပြေပါတယ်။လောကရန်ရိုက်ခတ်မှုတွေကိုလည်းသာကောင်းကောင်းခံနိုင်နေပါပြီဖေဖေ။ဘဝမှာရှိကြတဲ့ဖေဖေများလည်းစိတ်ချမ်းသာခြင်း၊ကိုယ်ကြီးချမ်းသာခြင်းနဲ့ပြည့်စုံကြပါစေ
။တော်ရရှင်မက်ရွှေဝင်းကတော့ကျမဖေဖေကရခိုင်ပြည်နယ်တောင်ကုန်းမြို့မှာနေထိုင်ပါတယ်။ဖေဖေအတွက်သတိရခြင်းပေါင်းများစွာနဲ့မေတ္တာတိလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်ဆိုတော့တချင်းလေးတစ်ပုဒ်တောင်းလာပါတယ်ရှင်။အဝေးရောက်သမီးလေးဤကတော့အဖေများနေမှာဖေဖေဦးအောင်စိုးမြင့်ကိုသတိရနေပါတယ်လို့ဆိုလာပါတယ်။ပုံမှန်ဆိုရင်ဒီအချိန်အိမ်ပြန်လာလေးရှိပေမဲ့မရေရတဲ့အချိန်တွေကြာဒီနှစ်တော့အဝေးကပဲဆူတောင်းပေးလိုက်ပါရနော်အမြဲတမ်းအားပေးတဲ့ဖေဖေကြောင့်စိတ်ခွန်အားတွေတိုးရပါတယ်စားကောင်းတာလေးတွေစားတိုင်းဖေဖေကိုအမြဲတည်ရနေပါတယ်ဖေဖေရဲ့မေတ္တာတွေအတွက်ကျေးဇူးပါလို့ပြောချင်ပါတယ်ရှင်နဲ့ဖေဖေကိုစာရင်းနေကြကိုရင်လွင်ကတော့
ဒဏ်ရာမဲ့နှလုံးသားပိုင်ရှင်နေဖြစ်တဲ့အဖေနဲ့အမေရဲ့မေတ္တာစေတနာကြောင့် သားဒီလောကရဲ့လူဖြစ်ခွင့်ရခဲ့တာပါ။ဖေမြားနေ့မှာကပ္ပအဖေများနဲ့အတူကျွန်တော်ဘာဘာကိုလည်းဒီလေလိုင်းကနေပြီးတော့ရှ िख ိုးကြတော့ပါတယ်။အမြဲတမ်းကြမ်းမာပျော်ရွှင်ပါစေ
။နာဂတောင်တဲ့နန်းရွမြို့မှာတာဝန်ထမ်းဆောင်နေပါတယ်ဆိုတဲ့သားဖြစ်တဲ့ကိုသိန်းတန်းထွန်းကတော့ကလေးမြို့နယ်မြောက်စည်းရွာမှာနေတဲ့အဖေဖြစ်တဲ့ဦးဖေအောင်အတွက်ပါတယ်။အဖေကိုတာဝန်ကြရာနေရာကနေပြီးတော့အဖေများနေမှာကြောက်ရင်းနဲ့အဖေသားသမီးမြေးမြစ်တွေနဲ့အတူကျမ်းမာပျော်ရွှင်ပါစေလို့လဲစူတောင်းစကားလေး VOE ကတင်ပါချင်ပါတယ်တဲ့။နန်းရွမြို့ကကိုသိန်းတန်းထွန်းအဝေးကဖေဖေကိုလှမ်းမြော်ပြီးတော့ရှ िख ိုးဦးချကြောက်လာပါတယ်ရှင်။မောင်ဖခုရဲ့ဆိုရိုးလေးတစ်ခုအတိုင်းဆိုရင်တော့အဖေဟာသားဖြစ်သူအတွက်ပထမဦးဆုံးတရေကောင်းသမီးဖြစ်သူအတွက်ပထမဦးဆုံးချစ်သူဖြစ်ပါလေတဲ့ဟုတ်ပါရဲ့ဘဝကိုဥဆောင်လမ်းပြချစ်ချင်းမြတ်တာပေးစွမ်းနဲ့ဖခင်မှာညာတော်အဖြစ်ချစ်တာတွေကိုတည်တည်တတ်တာမဖွဲ့နှဲ့ရပေမဲ့နောက်ကျောကနေပြီးတော့ထောက်ခံပေးထားတဲ့ဖခင်တွေကိုဒီအစီအစဉ်လေးနဲ့ဥညွတ်ပြရစီရှင်ဖခင်ချစ်ချင်းလောကအလင်းဖြစ်ပါစေနော်
ရောက်နေပြီ